ထိုင်နိုင်ငံရှင်းနောက်ပိုင်းမှာရေချီးမှုတွေကြောင့်နေအိမ်တွေလမ်းတွေတကားတွေရေနစ်မြုပ်ခုံပြီးတော့လူ13,000လောက်လဲခေတ်စခန်းတွေမှာနေထိုင်နေကြပါတယ်။ဒါပြင်ထိုင်းစစ်ဘက်ကရေဝေးခေတ်အကူအညီတွေနှောင့်နှေးနေတဲ့ပုံမှာလည်းဒေသခံတွေဒေါသထွက်နေကြပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ပတ်အတွင်းမိုးကြီးကျယ်ရွာသွန်းခဲ့တာကြောင့်ထိုင်းနိုင်ငံကခရိုင်တဝက်လောက်မှာရေကြီးတာတွေမြေပြိုတာတွေဖြစ်ခဲ့ပြီးတော့မိသားစုတွေအနေနဲ့လည်းသူတို့ရဲ့နေအိမ်တွေကနေပြေးလို့ရကိုဒေဒီဖောင်လေးနဲ့ထွက်ပြေးနေကြပါတယ်။ဒီကရဩဂတ်လ29ရက်နေ့ကစတင်ပြီးတော့ရေချီးမှုတွေကြောင့်လူ32ယောက်ထိတိဆုံးခဲ့တယ်လို့ထိုင်းနိုင်ငံရဲ့သဘာဝဘေးအန္တရာယ်ကာကွယ်စောင့်ရှောက်ရေးဌာနကဒီနေ့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အခုလိုနေရာတော်များများမှာရေချီးမှုတွေဖြစ်ရတာကတော့တောင်ကျောက်ပင်လယ်ထဲမှာဖြစ်နေတဲ့ဖိုတိုမုန်တိုင်းနဲ့ကာဂျီကီလို့ခေါ်တဲ့ဒီအပူပိုင်းမုန်တိုင်းကြောင့်ဖြစ်တဲ့ဆိုပြီးတော့ပြောပါတယ်။ဥပုံရော့ချက်စတာနီခရိုင်ကတော့ရေချီးမှုတံကိုအစိုးဆုံးခံရပြီးတော့ရေကလူတွေရဲ့ရေမက်လောက်ထိနစ်တက်နေပြီးကေဇေးဖွဲ့တွေကလည်းကျွမ်းသားတွေကိုအမြင့်ပိုင်းကိုဆဲခေါ်ဖို့ကျူဘာနာတွေကိုဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေနဲ့လက်နက်မချင်းထိစပ်နေတဲ့အဲ့ခရိုင်မှာတော့မိုးနဲ့ချိုင်းမြစ်တွေမြင့်တက်နေတာကြောင့်အချင်းကြီးကဖွေပြီးတော့သွားနေခဲ့ပါတယ်ခင်ဗျာ။